နိုင်ဂျီးရီးယားနိုင်ငံမှာပထမဆုံးအီဘိုလာဗိုင်းရပ်စ်ကူးစက်ခံရသူကိုကုသပေးတဲ့ဆရာဝန်တယောက်လွန်ခဲ့တဲ့၁၀ရက်နေ့ကလာဂို့စ်မှာသေဆုံးခဲ့တဲ့နိုင်ငံရဲ့ဒုတိယမြောက်အီဘိုလာကူးစက်သေဆုံးမှုတစ်ခုကိုနိုင်ဂျီးရီးယားကထုတ်ပြန်လိုက်ပါတယ်။နိုင်ဂျီးရီးယားတာဝန်ရှိသူတွေကအီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုကာကွယ်ရေးလှုံ့ဆော်နေမှုအနေနဲ့အီဘိုလာဗိုင်းရပ်စ်ကူးစက်ခံထားရသူ၈ဦးကိုတီးခြားခွဲထားပြီးတဲ့နောက်ထပ်၃ဦးတို့ဟာလည်းစစ်ဆေးမှုအဖြေကိုစောင့်နေကြတယ်လို့ကျန်းမာရေးဝန်ကြီးကတနင်္လာနေ့မှာပြောပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးဗဟိုဌာနကနေအများပြည်သူကျန်းမာရေးဆိုင်ရာကျွမ်းကျင်သူ50ရုပ်ကိုအီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုထံအကြီးအကျယ်ခန့်စားနေရတဲ့အနောက်အာဖရိက၃နိုင်ငံကိုအခုအညီပေးဖို့ရေးအဖြစ်နဲ့ဆီလွတ်နေပါပြီ။ဒီအနောက်အာဖရိက၃နိုင်ငံမှာကဒီနှစ်အတွင်းအီဘိုလာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်လူပေါင်း800ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်။ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကတော့ဒီလကုန်ပိုင်းမှာဂီနီ၊ဆီယာလီယွန်းနဲ့လိုင်ဘေးရီးယားနိုင်ငံတို့ကိုရောက်ရှိမှာဖြစ်ပါတယ်။ကျန်းမာရေးကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကလည်းအီဘိုလာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတန်ခံနေရတဲ့ဒီအနောက်အာဖရိက၃နိုင်ငံအတွဲဒေါ်လာတန်း103ဆွဲမဲ့အရေးပေါ်ဆောင်ရွက်ရေးအစီအစဉ်ကိုပြီးခဲ့တဲ့သတင်းဘက်ကကြေညာခဲ့ပါတယ်။ဒီအစီအစဉ်ကိုအကောင့်ထည့်ဖော်ဖို့အတွက်တော့ကျွမ်းကျင်သူ600လောက်လိုမယ်လို့လည်း WHO ရဲ့ပြောခွင့်ရကပြောပါတယ်။ဒီနိုင်ငံ၃ခုတို့မှာအီဘိုလာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့ချိန်ကစလို့နိုင်ငံတကာကြက်ချင်ကြီးအဖွဲ့ကြီးကစေတနာဝန်ထမ်း2000ကျော်တို့အလုပ်လုပ်နေကြပါတယ်။နောက်လိုင်ဘေးရီးယားနိုင်ငံကအီဘိုလာကူးစက်ခံရသူတွေကိုကုသပေးရင်အီဘိုလာကူးစက်ခံခဲ့ရသူအမေရိကန်ဆရာဝန်တဦးဟာလည်းစနေနေ့မှာဌာနကိုပြန်လည်ရောက်ရှိခဲ့ပြီးဂျော်ဂျီယာပြည်နယ်အတ္တလန်တာကအီမိုရီတက္ကသိုလ်ဆေးရုံမှာဆေးကုသမှုခံယူနေပါပြီ။ဒါ့အပြင်လိုင်ဘေးရီးယားနိုင်ငံတွင်မှာအီဘိုလာဗိုင်းရပ်စ်ကူးစက်ခံထားရသူအမေရိကန်သာသနာပြုတဦးဟာလည်းဆိုရင်လည်းအင်ကာနေ့မှာအမေရိကန်ပြည်ထောင်စုကိုပြန်လည်ရောက်ရှိလာမယ်လို့ခန့်မှန်းရပါတယ်ရှင်။